1989年အောက်တိုဘာလ6ရက်နေ့ကမဆလအစိုးရကိုဖြုတ်ချဖို့ပဲခူးမြို့မှာဆန္ဒပြနေတဲ့ចောင်းသူចောင်းသားတွေကိုပဲခူးမြို့ဆက်သွေးရေးရုံရှိမှာရဲတပ်ဖွဲ့ဝင်တွေကတာစီပြက်ကတ်ခဲ့တာကြောင့်ចောင်းသူចောင်းသားឆောက်ယောက်တိုက်ဆုံးခဲ့ရပြီးလူ20နီးပါးတန်ရရှိခဲ့တဲ့23ရက်ပြည့်အခမ်းအနားကိုပဲခူးမြို့မှာကျင်းပခဲ့တာဖြစ်ပါတယ်ရဲတပ်ဖွဲ့ကတာစီပြက်ကတ်ခဲ့တဲ့အချိန်မှာဆန္
တွေရဲ့အထက်တန်းဆင့်ကျောင်းသားတွေရဲ့ပေါင်းပြီးတော့မှတ်တိကျောင်းကိုကျွန်တော်စပြီးတော့ကျောင်းသားတွေနဲ့ထတဲ့အချိန်မှာကျွန်တော်ရဲတပ်ဖွဲ့ကနေပြီးတော့ဝင်ရောက်ရိုက်ခဲ့တဲ့ကြောင့်မလို့ကျွန်တော်ကျောင်းသားတွေကနှစ်ချမ်းကွဲသွားပြီးတော့အမှတ်၄ကျောင်းသွားတဲ့ခါမှာလုံနေတွေရဲ့ပထမတားဆီးခြင်းခံရတယ်ဒုတိယကျွန်တော်ကနော်ရိုက်ဖယ်တနက်ကင်ထားတဲ့ရဲတွေရဲ့တားဆီးခြင်းခံရတယ်ဒါပေမဲ့ဒီအချက်တွေဒီတွေကပဲကျွန်တော်ဖောက်ထွက်ပြီးတော့အမှတ်၄ကျောင်းရောက်သွားခဲ့တယ်အမရိတ်ကျောင်းရောက်တဲ့အခါကျတော့ကျောင်းသားတွေနဲ့ပြည်သူနဲ့အတူတွေ့ပြီးတော့ချီတက်လာတဲ့အချိန်မှာပဲကျွန်တော်ဒီနှစ်ဖက်စလုံးမှာရှိတဲ့ကျောင်းသားတွေအပြစ်သက်ခံခဲ့ရတယ်။အဲ့ဒီအချိန်ကျွန်တော်ကျောင်းသားတွေရဲ့စုကြည့်ထားတဲ့စင်စရာရတော့6ရောက်ပြည်ပြီးတော့ဆက်ရှိထံရခဲ့ပါတယ
်။ဘကုမြို့ကောလိပ်ကျောင်းသားတွေနဲ့အတူအထက်တန်းအလေတန်းကျောင်းသူကျောင်းသားတွေဟာဘကုမြို့ရွှေမော်တော်ဖျားနဲ့ဟင်းသာကုန်းသေးဒီတွေမှာတွဲဆောင်ဆွေးနွေးပြီးမဆလအစိုးရကိုစန့်ညင်ဆန္ဒပြဖို့1988ခုနှစ်ဩဂုတ်လ4ရက်နေ့ကဆုံးပြတ်ခဲ့ကြပါလေ။အဲ့ဒီဆုံးပြတ်ချက်အတိုင်းကျောင်းသားတွေဟာကျောင်းသားသမဂ္ဂဖွဲ့စည်းခွင့်ရရှိရေးရန်ကုန်မြို့အင်အားကံမောင်ကကျောင်းသားလှုပ်ရှားမှုတွေမှာပါဝင်လာကြအောင်ဖမ်းဆီးထားတဲ့ကျောင်းသားတွေကိုပြန်လွှတ်ပေးရေးနဲ့မဆလအစိုးရဖြုတ်ချရေးတောင်းဆိုချက်တွေနဲ့ဩဂုတ်လ6ရက်နေ့ကပဲခူးမြို့မှာလှည့်လည်ဆန္ဒပြခဲ့တာကြောင့်ပြစ်ကတ်ဖြိုခွင်းခံခဲ့ရတာဖြစ်ပါလေ။ကျောင်းသားလူငယ်တွေနဲ့ပြည်သူတွေအသက်ပေးခဲ့ရတာကိုအစိုးရတွေအနေနဲ့တန်ဖိုးထားဂုဏ်ပြုစေချင်တာကြောင့်နှစ်ပတ်လည်အခမ်းအနားတွေကိုကျင်းပရတာဖြစ်ကြောင်းအခမ်းအနားကျင်းပရေးကော်မတီဥက္ကဋ္ဌဦးကျော်ကျော်ကပြောပါတယ
်ဒီကနေ့အာဏာရနေတဲ့ NLD လိုအစိုးရတွေရှေ့တုန်းကဒီလိုလူငယ်တွေကျောင်းသားတွေပြည်သူတွေရဲ့တိုက်ပွဲဝင်မှုအသက်ပေးမှုဘဝပေးမှုတွေတန်ဖိုးထားသင့်တယ်သိသင့်တယ်လို့ဒါပြောချင်တာဒါတစ်ချက်တစ်ချက်ကဒီကနေ့တိုင်းပြည်ရဲ့စီးပွားရေးလူမှုရေးတွေနှိမ့်ကျနေတဲ့အတွက်ကြောင့်မလို့လူငယ်တွေရဲ့ကိုကျင်တရားတွေကပြက်ပြားနေမူရစေးတွေရာဇဝတ်မှုတွေကျူးလွန်နေတဲ့အစားဒီလိုသူရဲကောင်းလူငယ်ကျောင်းသားတွေကိုနမူနာယူတင်တယ်ဗန္ဒန်နံပါတ်1အချက
်မဆလအစိုးရဖြုတ်ချပေးဖို့ဩဂုတ်လ8ရက်နေ့မှာပဲခူးမြို့တစ်မြို့လုံးနီးပါးဆန္ဒပြတောင်းဆိုခဲ့ကြပြီးဩဂုတ်လ6ရက်နေ့ကဆန္ဒပြမှုမှာတည်ဆုံသွားခဲ့တဲ့ကျောင်းသူကျောင်းသားတွေကိုဂုဏ်ပြုပြီးသွေးစွန်းကြောက်တိုင်ကိုလည်းစိုက်ထူခဲ့ကြပါတယ်အဲ့ဒီသွေးစွန်းကြောက်တိုင်ဟာလည်းစက်တင်ဘာလအာဏာသိမ်းချိန်မှာဖျက်ဆီးခံခဲ့ရပါတယ်အဲ့ဒီလိုသွေးထွက်တန်ရုံဖြစ်ခဲ့တဲ့အဖြစ်ပြက်မျိုးတွေထပ်မံမပေါ်ပေါက်ဖို့အတွက်အသွင်ကူးပြောင်းရေးလုပ်ငန်းတွေကိုဆောင်ရွက်ရမှာနိုင်ငံတွင်းတည်ငြိမ်အေဂျင်မှုရှိအောင်ဆောင်ရွက်ထားဖို့လိုကြောင်း88မျိုးသက်ငញ្ញိုင်းရင်းနဲ့ပွင်လင်းလူဖွဲ့စည်းကဥက္ကုကိုကြီးကပြောပါတယ်
။အဲ့ဒီကာလက1984ဖွဲ့စည်းပုံခြေခံဥပဒေကိုပြန်ကြည့်ရင်လူထုကပြုပြင်ပြောင်းလဲခြင်းနဲ့ဆန္ဒကိုအဲ့ဒီဖွဲ့စည်းပုံခြေခံဥပဒေဘောင်ထဲမှာပြောင်းလဲဖို့မဖြစ်နိုင်ဘူး။ဖွဲ့စည်းပုံခြေခံဥပဒေကအရန်ကိုတင်းကျပ်ထားတဲ့အတွက်ကြောင့်ဥပဒေကြောင်းအရပြင်ဆင်ဖို့အကြအတဲဖြစ်လာတဲ့အခါမှာကျွန်တော်တို့လမ်းပေါ်ထွက်ပြီးတော့တွေးထွက်တန်ယိုတွေနဲ့ပေါက်ကွဲပြီးတော့ပြောင်းလဲခဲ့ရတယ်။အဲ့တော့ကျွန်တော်တို့ကမိမိနိုင်ငံတည်တည်ငြိမ်ငြိမ်နဲ့ငြိမ်ငြိမ်ချမ်းချမ်းပြောင်းလဲနိုင်ဖို့ရောဒေသတွင်းတည်ငြိမ်မှုကိုပါထိန်းသိမ်းဖို့အတွက်ဟာကျွန်တော်တို့နိုင်ငံရဲ့လူအပ်ချက်နဲ့အညီပြုပြင်ပြောင်းလဲဖို့အတွက်ဖွဲ့စည်းပုံခြေခံဥပဒေဟာပြုလွယ်ပြင်လွယ်ဖြစ်ဖို့လိုတယ်။ဒါဟာခြေလေးလုံးရေတော်ဘုံကြီးကပေးတဲ့နိုင်ငံရေးအရာသင်ခန်းစာဥပဒေကြောင်းအရာသင်ခန်းစာလို့ကျွန်တော်အဲ့ဒါလို့မြင်ပါတယ်
။ပဲခူးမြို့မှာကျင်းပါတဲ့6ရက်8လ88ခုနှစ်28နှစ်ပြည့်အခမ်းအနားကိုနိုင်ငံလုံးဆိုင်ရာပညာရေးပြုပြင်ပြောင်းလဲမှုကွန်ရက်ကအဖွဲ့ဝင်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားတဲ့အဖွဲ့တွေကလည်းတဝင်းလှော်ပြီးပို့ခဲ့ကြပါတယ်ခင်ဗျာ။